အမေရိကန်ပြည်ထောင်စုကဖိနေတဲ့အကူအညီတွေဆိုင်းငံ့ထားချိန်မှာသတင်းမီဒီယာဖွံ့ဖြိုးရေးလုပ်ကိုင်နေတဲ့သတင်းတောက်တွေလောလောဆယ်နေထိုင်စားသောက်ဖို့အရေးပေါ်အကူအညီတွေအတွက်လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီအနေနဲ့တခြားအကူအညီပေးတဲ့အဖွဲ့အစည်းတွေကိုလိုက်ပြီးတော့ညှိနှိုင်းနေတဲ့အကြောင်းဦးတိုးစောလက်ကပြောပါတယ်အကူအညီရပ်ဆိုင်းသွားရင်တောင်မီဒီယာလုပ်ငန်းရပ်ဆိုင်းသွားမှာမဟုတ်ဘူးလို့သူကပြောပါတယ်
အရင်တော့ကျွန်တော်တို့လုပ်ခဲ့တဲ့လုပ်ခဲ့တဲ့အနှစ်20အစိတ်လောက်တုန်းကလည်းဒီလောက်အများကြီးအကူအညီမရခဲ့ပါဘူးအထူးသဖြင့်တော့ဒီနှစ်ပေါင်းများစွာရပ်တည်လာတဲ့ဥပမာ DVB ဆိုတဲ့လူနှစ်ယောက်နဲ့ကက်ဆက်တစ်ခုနဲ့နော်ဝေမှာစခဲ့တာမြစည်းမဆိုရင်လည်းကိုစိုးမြင့်သူ့ဝန်သူဟိုနေ့မှာအိန္ဒိယမှာဟိုရိုးရိုးကက်ဆက်လေးတစ်လုံးနဲ့တိတ်လေးတစ်လုံးနဲ့ကွန်ပျူတာလေးတစ်လုံးနဲ့စခဲ့တာအဲ့လိုပဲအေယာဝတီမှာကိုအောင်စော်တို့ဘာလို့ဆိုတာလဲတကယ်က BIG Burma Information Group JIS ဆိုတဲ့အုပ်နဲ့လေးရနေပြီးတော့ယနေ့အေယာဝတီဆိုဖြစ်လာတာအဲ့ခေတ်တုန်းကတကယ်ထိရောက်တဲ့အထောက်ပံ့ဘာမှမရှိခဲ့ပါဘူး။ဒါပေမဲ့ကျွန်တော်တို့တွေကမီဒီယာသူသဖြင့်တော့ဗမာပြည်ရဲ့ပဏိပခတွေအဖြစ်ပြက်တွေကိုတကယ်ထိထိရောက်ရောက်နဲ့အတွင်းသည့်လူတွေကိုဘယ်လိုသတင်းပေးမလဲဆိုတဲ့ရည်ရွယ်ချက်နဲ့စားခဲ့တာပါ။အဲ့တုန်းကကျွန်တော်တို့ဒီ funding ဆိုတဲ့ဟာလုံးဝမပါခဲ့ပါဘူး။ဒါမှခေတ်ပြောင်းသွားတဲ့နောက်မှာတော့မီဒီယာဒီအသက်မွေးမှုအလုပ်တစ်ခုအနေနဲ့ဖြစ်လာတယ်။အဲ့တော့ကျွန်တော်ဆိုလိုတာကတော့ဒီလောက်ဟိုအကူအညီလေးတစ်ခုရက်တာနဲ့မီဒီယာလုပ်ငန်းဒီလောက်အရေးကြီးတဲ့လုပ်ငန်းဆိုတော့ကုသိုလ်လည်းရမယ်လုပ်ငန်းလူတွေကိုသိစေခြင်းနဲ့ဟိုကျွန်တော်တို့ rise to information ပေါ့လူတွေရဲ့သတင်းသိပိုင်ခွင့်ကိုကျွန်တော်တို့ကတော့ဘလို့ဖြစ်ဖြစ်နီလန်းဆက်ချာမှာပဲဆက်လက်လုပ်မှာပဲအထူးသဖြင့်တော့ USA ဆိုတာကတော့အစိတ်ပိုင်းတစ်ခုပါပဲဒါပေမဲ့ကျွန်တော်တို့ရက်သွားမှာလည်းမဟုတ်ဘူးဒါတော့ရေးကြည့်တဲ့လောက်ကိုရတဲ့အချိန်တွေမှာရတယ်လို့ပဲဆက်ပြီးတော့လုပ်သွားဖို့ဟိုစူးစမ်းနေပါတယ
်လွတ်လပ်တဲ့သတင်းဌာနတွေအားနည်းသွားတာကတရုတ်နိုင်ငံရဲ့ဝါရဖြန့်ချီသတင်းဌာနတွေလောကြီးဥဒေအောင်လန်ခင်ပေးတာလို့လဲဥဒုဆိုလကမြင်ပါလေ
ကျွန်တော်ရဲ့အစိုးရင်ဆုံးကတော့ဗောနော်အခုအမေရိကန်နဲ့အမေရိကန်အထောက်ပံ့မီဒီယာပေါ်ရက်သွားရင်အဲ့နေရာကိုတရုတ်ဝင်လာမှာဆိုပါတယ်ဒါကလည်းကျွန်တော်အလကားပြောတာမဟုတ်ပါဘူးကျွန်တော်တို့အာနာသိန်းတော့ကျွန်တော်တို့ကဟိုသတင်းမီဒီယာလွှင့်ခွင့် license ရတာပါတယ် DVB နဲ့မျက်စိမှာကျွန်တော်တို့က territorial broadcast ပါကျွန်တော်တကြီးတဲ့ channel နဲ့အတန်လွင့်လုပ်ငန်းကို license ရခဲ့ပါတယ်လွှင့်ခဲ့ပါတယ်အာနာသိန်းပြီးအဲ့ကျွန်တော်တို့ရဲ့ channel နှစ်ခုကိုတခုကတော့အနာတိတ်မှမဟာကိုပေးလိုက်တယ်နောက်တခုကတော့တရုတ်ထောက်ပံ့ထားတဲ့မီဒီယာတခုကိုပေးလိုက်ပါတယ်တခါမှမကြဘူးတဲ့အဲ့ Lucky 7ဆိုတဲ့မီဒီယာတခုကိုပေးလိုက်တယ်ဗျအဲ့တော့ဆိုလိုတာကတရုတ်ကဗမာပြည်သူတွေရဲ့ heart and mind ပေါ့ဗျာကျွန်တော်တို့ပြည်သူတွေရဲ့ထောက်ခံမှုနှီးမျိုးစုံနဲ့သူကမီဒီယာကနေပြီးတော့ဝင်ဖို့ကြိုးစားနေပါတယ်ကျွန်တော်တို့ရဲ့အစိုးရအဆုံးကတော့ American ကနေလွတ်လပ်သွားတဲ့မီဒီယာလေဟာနယ်ကိုတရုတ်ကအင်နဲ့အားနဲ့ငွေကြေးအလုံးရင်းသုံးပြီးဝင်လာအောင်ပေါ့ဗျာကျွန်တော်တို့အများကြီးစိုးရိမ်ပါတယ်ဗမာပြည်မှာဗျာတရုတ်ကနေပြီးတော့နာမည်မခံပဲတိတ်တဆိတ်ထောက်ကန်လာတဲ့နောက်ကွယ်ကဒီဂျစ်တယ်ရောကျွန်တော်တို့ platform ရောကျွန်တော်နာမည်ပါပြောလို့ရပါတယ်မီဒီယာတိုက်တွေအများကြီးပါအဲ့တော့ဒီဟာကတော့ဟိုအမေရိကန်မျက်ဖြူဆိုင်ရဲ့တရုတ်ကသူ့ရဲ့သူ့အတွက်အခွင့်အရေးတရေအနေနဲ့အထူးသဖြင့်မြန်မာပြည်သူကိုသူကစီးရုံးမှုမီဒီယာဆိုတဲ့ဟိုနေမြေထဲကိုဝင်လာပြီးတော့ဒီလွတ်လပ်သွားတဲ့နေရာမှာအစားထိုးဝင်ရအောင်လာမှာတော့ကျွန်တော်တို့လည်းအစိုးရအဆုံးပါဒါပေမဲ့ကျွန်တော်တို့ကတော့သိကြပါတယ်မီဒီယာလုပ်ငန်းကချစ်လို့မုန်းလို့သတင်းလုံးနေတာမဟုတ်ပါဘူးမီဒီယာလုံးနေတာမဟုတ်ပါဘူးအဖြစ်ပြက်ကိုဖြစ်တဲ့အတိုင်းတင်ပြဖို့ဆိုတော့ဒီစိုးရင်ချက်ရှိပေမဲ့လည်းကျွန်တော်တို့ကဒီအခြေအနေကိုတော့တောင်းခံရမှာမယ်အထူးသဖြင့်တော့တရုတ်လိုတိုင်းပြည်ကျွန်တော်တို့ရဲ့နေပါပေါ့ဗျာအိမ်ကြီးချင်းကတော့တခြားဟိုနိုင်ငံရေးစီရေးမှာတော့ဒီလောက်ဆွတ်ဖတ်နေတာမီဒီယာကိုလည်းနှီးမျိုးစုံနဲ့လွှမ်းမိုးချုပ်ကိုင်မှုစ조사လာမှာပဲကျွန်တော်တို့သတင်းသမားတွေကတော့ဒီအနေအပေါ်မှာတော်တော်လေးကိုကျွန်တော်တို့သေသေးသေးရသတိကြီးကြီးနဲ့ဂိုင်တယ်ဖို့လိုတယ်လို့တော့ပြောပြရစီခင်ဗျာ
လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IBCM အတွင်းမှဥဒုစော်လည်းပြောပြသွားတော့ပါခင်ဗျာ